မြန်မာနိုင်ငံ2022ခုနှစ်မှာခရီးယာဘာသာဝင်တွေကိုယုံကြည်ရာကိုယ်ဝယ်ဝေးပြဖို့အခက်အခဲဆုံးဖြစ်လာနေတဲ့ကမ္ဘာနိုင်ငံ50ဆင်းမှာရှိနေတာမို့မြန်မာအရေးကိုနှစ်ဆသုံးလို့ဖို့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီဥက္ကဋ္ဌခရစ်စမတ်ကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ
် I think the importance of this meeting is to get all of us to redouble our efforts to help the chief to again
အရေးပါမှုကမြန်မာနိုင်ငံကိုကူညီဖို့ပြောင်းလဲဖို့နဲ့ကွန်ကရစ်လွှတ်တော်မှာတခါပြန်အာရုံစိုက်ချင်ရဖို့ကြိုးပမ်းအထောက်အပံ့တွေကိုနှစ်ဆတိုးလုပ်ဖို့ပဲလို့ကျွန်တော်ထင်ပါတယ်။စစ်အစိုးရကအနိုင်မယူနိုင်လောက်အောင်အင်အားကြီးနေတာမျိုးမဟုတ်ပါဘူး။ဒါကိုစီရေးအခြေအနေပါတွေ့နေရပါတယ်လို့ဆက်ကော်မတီဥက္ကဋ္ဌအောက်လွှတ်တော်မှာခရစ်စမတ်ကပြောသွားခဲ့တာပါ။မြန်မာနိုင်ငံမှာဘာသာရေးအချို့ပေါက်ခါတဲ့ပုံကိုယ်တွေနဲ့သုတေနလုပ်ခဲ့သူတွေကအောက်လွှတ်တော်မှာလာရောက်တင်ပြတဲ့ဘက်ကိုတနင်္လာနေ့ကကွန်ကရစ်ရဲ့Ray Bun House အဆောက်အုံရုံးကမှာကျင်းပခဲ့ပါတယ်ဒီပွဲကိုမြို့သားချင်းချင်းရေးအစိုးရပြည်တော်စုလွှတ်တော်ကိုယ်စားလှယ်ကိုစားပြုကော်မတီ CRPH တာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပြီး CRPH ဥက္ကဋ္ဌဦးအောင်ချင်းညွန့်ကအဖွဲ့မှတ်ချက်စကားပြောကြခဲ့ပါတယ်နိုင်ငံတကာဥပဒေပညာရှင်များကော်မရှင် ICJ ရဲ့2023ခုနှစ်ထုတ်မှတ်တမ်းအရဆိုလို့ရှိရင်တော့ခရီးယာဘာသာရေးဆိုင်ရာအဆောက်အုံ89ခုနှစ်နဲ့ဘုဒ္ဓဘာသာဆိုင်ရာတာရဏိကအဆောက်အုံ64ခုပျက်စီးခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကဘာသာရေးလှုပ်လှခွင့်နဲ့လူခွင့်ရေးလှုပ်အတွက်လှုပ်ရှားနေတဲ့ Chin Association of Maryland ရဲ့တွက်ချက်မှုအရဆိုရင်တော့2020ခုနှစ် February လကနေ2023ခုနှစ် December အတွင်းဘာသာရေးအဆောက်အုံပေါင်း220ပျက်စီးခဲ့ရတယ်လို့အဖွဲ့အစည်းငါးသားမှဖော်ပြပါတယ်။ဒါအပြင်ပြီးခဲ့တဲ့2023ခုနှစ်စက်တင်ဘာကနေနှစ်ကုန်အထိမှာချင်းပြည်နယ်ဂင်းနီနယ်ခေါ်ကယားပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတို့မှာနောက်ထပ်ခရီးရန်ဖျားကြောင်23ကြောင်စစ်ကောင်စီလက်ထက်ကြောင်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်